ဟုတ်ကဲ့ရှင်တင်းငွေနဲ့အာယုံတက်ချင်တော့ကနိုင်ငံတကာရေပိုင်နက်ဖြစ်တဲ့ဟော်မူးရှေလက်ကြားချင်းချင်းလေးရဲ့မှာအီရန်သင်္ဘောတွေအမေရိကန်သင်္ဘောတွေနောက်ကိုအချိန်ပြင်းပြင်းနဲ့မောင်းလာကြပြီးတော့ရန်စားတဲ့ပုံမျိုးတွေလောက်တာရေဂျင်းရဲ့ဆက်သွယ်မှုမျိုးတွေလောက်ခဲ့ကြတယ်လို့အရာရှိတွေကပြောပါတယ်အသေးစိတ်ကိုတော့ပန်နဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Brian Whitman ကအခုလိုပြောပါတယ်ရှင
် We did have 3 US Navy vessels that were transiting the Strait of Hormuz when they were approached by 5 fast boats
အဲ့ဒီနေ့ကကျွန်တော်တို့အမေရိကန်ရေတပ်သင်္ဘောတုံးစင်ဟော်မူးရေလက်ကြားကထွက်ခွာဖို့ခုံမောင်းနေတော့အချိန်ပြင်းပြင်းနဲ့မောင်းလာတဲ့သင်္ဘော၅စင်းချင်းကပ်လာပါတယ်အဲ့ဒီသင်္ဘောတွေဟာအီရန်သင်္ဘောတွေဖြစ်တာတွေ့ရပါတယ်တချို့သင်္ဘောတွေမှာလည်းလက်နက်တွေပါတာတွေ့ရပါတယ်ပြီးတော့ရန်စတဲ့ပုံစံမျိုးနဲ့သူတို့သင်္ဘောတွေကိုမောင်းနှင်ကြပါတယ
်အီရန်သင်္ဘောတွေဟာအမေရိကန်သင်္ဘောတွေနောက်ကိုအချိန်နဲ့ကပ်လာပြီးတော့ရဲကိုလည်းဗားပစ္စည်းတွေမှမတိပစ်ချကြတယ်ရေဒီယိုအသံလွှင့်ဆက်ကလည်းအမေရိကန်သင်္ဘောတွေကို2မိနစ်အတွင်းပောက်ကွဲလိမ့်မယ်လို့ပြောဆိုကြောင်းအမေရိကန်ရေတပ်ကပြောပါတယ်အဲလိုမျိုးအီရန်သင်္ဘောတွေရဲ့ပြုမှုကြောင်းအမေရိကန်သင်္ဘောတွေဘက်ကတုံ့ပြန်ရတာလို့ Mr. Whitman ကဆိုပါတယ်ရှင
် This required our vessels to issue warnings and conduct some evasive maneuver
ဒါကြောင့်ကျွန်တော်တို့သင်္ဘောတွေဘက်ကလည်းသတိပေးတာပြန်လုပ်ရပြီးအသင့်ဖြစ်တဲ့သဘောလှုပ်ရှားမှုတွေပြန်လုပ်ရပါတယ်အမေရိကန်ရေတပ်သင်္ဘောတွေဘက်ကလိုအပ်သလိုတုံ့ပြန်မှုအသင့်ပြင်ပေမဲ့အီရန်သင်္ဘောဘက်ကဘာမှလုပ်မလာပါဘူ
း Mr. Whitman ပြောသွားတာပါ "तू ကဒီထက်ပိုပြီးတော့အသေးစိတ်မပြောပြပဲလုံခြုံရေးအတွက်ကြောင့်မှ"လို့ဆိုပါတယ်ဒါပေမဲ့အမေရိကန်ရေတပ်သင်္ဘောတစ်စင်းပေါ်ကတပ်မှူးကြီးကသူ့လူတွေကိုအီရန်သင်္ဘောတွေစီကတစ်စင်းကိုပြစ်မိတ်ပေးတော့မယ်ဆိုတဲ့အချိန်မှာပဲအဲ့ဒီသင်္ဘောကလှည့်ထွက်သွားတယ်လို့တခြားအရာရှိတွေကပြောပါတယ်ပောက်ကွဲမှုဖြစ်တဲ့ဆိုတဲ့သတင်းမျိုးတော့မရရှိပဲအမေရိကန်သင်္ဘောတွေမှာလည်းဒဏ်ရာရတာထိခိုက်တာမျိုးမရှိဘူးလို့ Mr. Whitman ကပဲဆိုပါတယ်။အဲလိုမျိုးနှစ်ဖက်ရင်ဆိုင်ရတာတွေမိနစ်20လောက်ကြာခဲ့ပြီးအမေရိကန်သင်္ဘောတွေကပေါ်ရှင်ပင်လယ်ကွင်းမှာညွန်မောင်းတပ်တွေနဲ့ပေါင်းမှုအသွားမှာဖြစ်တာပါ။ဒီလိုအီရန်တို့ရဲ့လုပ်ရည်ဟာရန်စားတဲ့လုပ်ရည်မျိုးဖြစ်တဲ့ဒီလိုအမြင်များနိုင်တဲ့လုပ်ရည်မျိုးတွေမလုပ်သင့်ဘူးလို့အင်ဂျီရောကပြောပါတယ်။Mr. Brian Whitman ကလည်းပန်နဂွန်စစ်ဌာနချုပ်မှဒီပြောကြားချက်နဲ့ခက်ဆင်ဆင်မျိုးထပ်ပြောသွားပါတယ
်. This is a serious incident. Certainly careless, reckless and potentially hostile maneuvering activity. I don't know what their intent was. Clearly this is
ဒီကိစ္စကပေါ့ပေါ့တန်တန်ကိစ္စမဟုတ်ပါဘူး။ဂယူးမဆိုင်ဖဲလှုပ်တာ၊မစင်မချင်လှုပ်တာပါ။ရန်စားတဲ့ပုံစံမျိုးနဲ့တင်းမောကိုမောင်းနှင်ခဲ့ပါတယ်။သူတို့ဘာကိုရည်ရွယ်တယ်လဲတော့မသိပါဘူး။တေချာတာကတော့သူတို့လူရက်ကိုသူတို့ရှင်းပြမှရပါမယ်။ဒီလိုလောက်ရမျိုးကိုနောက်တစ်ခါထပ်လုပ်လို့မရပါဘူ
းပန်နဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Brian Whitman ဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးဌာနဟာတခြားအမေရိကန်အစိုးရအဖွဲ့အစည်းတွေနဲ့လက်တွဲပြီးတော့အီရန်စီကဖြည့်ရှင်းချက်ရဖို့လှုံ့ဆော်သွားမယ်လို့ Mr. Whitman ကပြောပါတယ်အမေရိကန်ပြည်အောင်စုအနေနဲ့တော့အနေအဖြစ်နိုင်ခြေရှိတာဆိုရင်အီရန်ရဲ့လောက်ရက်ကိုထိတ်တိုက်ရင်ဆိုင်ရမှာပဲဒီလိုမျိုးမူဝါဒကိုလည်းဒေသရင်းထောက်ခံမှုကြဲကြဲပြင်းပြင်းရထားပြီးသားလို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ် Sean McCormick ကပြောပါတယ် Mr. McCormick ကပဲဆက်ပြီးတော့အီရန်ဆိုရအနေနဲ့နိုင်ငံတကာရေးရာတွေမှာပို့ပြီးအပြုသဘောဆောင်တဲ့အခန်းကဏ္ဍမှာရပ်တည်နိုင်တဲ့ကိစ္စရပ်မျိုးဆိုရင်တော့အမေရိကန်ပြည်အောင်စုကထောက်ခံပါတယ်လို့လည်းပြောပါတယ်တနင်္ဂနွေနေ့ကဖြစ်ရမှာပါဝင်တဲ့အီရန်သင်္ဘောတွေဟာအီရန်တော်လှန်ရေးစောင့်ရှောက်မှုတပ်ကဖြစ်ပြီးတော့တာမန်စစ်တပ်ရဲ့ကြီးကြပ်ကူကဲမှုအောက်မှာမရှိပါဘူး။အဲ့ဒီတော်လှန်ရေးတပ်ကအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုထိတ်တန့်ရင်ဆိုင်တဲ့နေမျိုးပို့ပြီးတော့အသုံးပြုပါတယ်။အဲ့ဒီသင်္ဘောတွေမှာများသောအားဖြင့်ဆက်သနက်တွေတပ်ဆင်ထားပါတယ်။အခုပြည့်ရက်နဲ့အလားတူပြီးတော့ဒီတစ်ခေါက်လောက်တော့ပြင်းပြင်းထန်ထန်မဟုတ်တဲ့အီရန်တော်လှန်ရေးတပ်နဲ့ရင်ဆိုင်ရတဲ့ဖြစ်ရမျိုးတွေအရင်ကရှိခဲ့ပူပါတယ်။ဒါပေမဲ့အီရန်ရေတပ်ကတော့ဒီလိုလုပ်ရမျိုးတွေမလုပ်ဆောင်ပါဘူးလို့အမေရိကန်အရာရှိတွေကပြောပါတယ်ရှင်